သတင်းလွှတ်လပ်ခွင့်ဆိုးဝါးနေတဲ့ဟောင်ကောင်မှာဒီသတင်းပတ်ဆန့်စစ်ချက်အရတော့အဆင်နဲ့ပြန်တက်လာတယ်လို့အကဲခတ်တွေကထောက်ပြလိုက်ကြပါတယ်။ဟောင်ကောင်ရဲ့သတင်းလွှတ်လပ်ခွင့်ဟာနိုင်ငံပေါင်း180မှာအဆင့်140မှာရှိတယ်လို့နေစီမချာသတင်းတောက်များအဖွဲ့ ISF ဒီဘက်ထုတ်ပြန်သွားတဲ့နှစ်ပတ်လည်အစည်းအဝေးမှာဖော်ပြခဲ့တာပါ။ဒါဟာ2022ခုနှစ်အချိန်နေနဲ့နှိုင်းယှဉ်တော့၈နေရာတောင်ခုန်တက်လာတာဖြစ်ပါတယ်။2020ခုနှစ်မှာအမျိုးသားလုံခြုံရေးဥပဒေစတင်ကျင့်သုံးကြတဲ့ကဟောင်ကောင်ရဲ့သတင်းလွှတ်လပ်ခွင့်အခြေအနေကမကြုံဘူးလောက်အောင်ကြာဆင်းလာခဲ့တာဖြစ်ပါတယ်။အစိုးရစံချေဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်လာခဲ့ပြီးတဲ့နောက်အစိုးရကိုအားပြောင်းအောင်လုပ်တာမျိုးပြည်ပအဖွဲ့အစည်းနဲ့ပူးပေါင်းတာမျိုးခွဲထွက်ခွင့်ကြိုးပမ်းတာမျိုးတွေကိုအမျိုးသားလုံခြုံရေးဥပဒေဆိုတာနဲ့ပြင်းပြင်းထန်ထန်တားမြစ်ထားပေမဲ့အသေးစိတ်ကိုတော့ပိုရှင်းအောင်ထုတ်ပြန်ထားတာတော့မရှိပါဘူးခင်ဗျာ။